ပြီးခဲ့တဲ့မတ်လ22ရက်နေ့တုန်းကတောတောင်ထူဒတ်ရွာတရုတ်နိုင်ငံတောင်ပိုင်းဝူဂျိုးမြို့နီးပြတ်ကျသွားခဲ့တဲ့လေယာဉ်မှာလိုက်ပါသွားတဲ့လေယာဉ်ဝင်တန်းနဲ့ခီးစဲ132ဦးလုံးသေဆုံးသွားခဲ့ကြောင်းစနေနေ့မှာတရုတ်အရက်ဖက်လေယာဉ်ပြန်တမ်းမှုဆိုင်ရာတာဝန်ရှိသူတွေကအတည်ပြုကြေညာလိုက်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကလေယာဉ်ပြတ်ကျခဲ့ပြီးနောက်အသက်ရှင်ကျန်ရစ်သူများရှိနိုင်မလားဆိုပြီးကယ်ဆယ်ရေးသမားတွေကတောတောင်နေအကြရှာဖွေခဲ့ကြသလိုကျန်ရစ်သူမိသားစုနဲ့ဆွေမျိုးသားချင်းတွေကလည်းစောင့်ဆိုင်နေကြပါတယ်။ခရီးသည်123ဦးနဲ့လေယာဉ်ဝင်တန်း9ဦးလိုက်ပါလာတဲ့ China Eastern Airlines က Boeing 737 jet လေယာဉ်ဟာအမြင့်ပင် 19,000 ကျော်မှာပြန်တန်းနေစဉ်ရုတ်တရက်အရှင်ပြင်းစွာထိုးကျခဲ့ပြီးမိနစ်ပိုင်းအတွင်းမှာတင်ပြတ်ကျသွားခဲ့တာဖြစ်ပါတယ်။ဘာကြောင့်လေယာဉ်ပြတ်ကျခဲ့တဲ့ဆိုတဲ့အကြောင်းရင်းကိုတော့အခုအထိမသိရသေးပါဘူး။ China Eastern Airlines ကတော့ဒီပြတ်ကျသွားတဲ့လေယာဉ်ဟာတက်တန်း9နှစ်ရှိပြီဖြစ်ပြီးမပြန်တန်းမီစစ်ဆေးမှုတွေအရာတတ်မှတ်ထားတဲ့လိုအပ်ချက်အားလုံးပြည့်စုံတယ်လို့ပြောဆိုထားပါတယ်။အခုလိုအခြေအနေတွေကြောင့်ပြီးခဲ့တဲ့ပုတ်ထူးနေ့တုန်းကတော့တရုတ်နိုင်ငံတော်ကောင်စီနဲ့အရေးပေါ်စီမံခန့်ခွဲမှုဝင်ကြီးဌာနတို့ကလေကြောင်းလိုင်းအားလုံးကိုဘေးအန္တရာယ်ဖြစ်နိုင်ခြေရှိတာတွေကိုသေချာစစ်ဆေးပြင်ဆင်ကြဖို့တိုက်တွန်းလိုက်ပါတယ်။